Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတောတာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းစီစဉ်ရဲ့2015ခုနှစ်ဇန်နဝါရီလ5ရက်အင်္ဂါနေ့ညနေခင်း6နာရီခွဲနေ9နာရီဒီစီစဉ်တွေကိုလိုင်းဒိုမီတာ7925ရုပ်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ကျမနန်းလာပါရှင်ဒီကနေ့ညနေခင်းစီစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ။
ကျမအေးသနာကြပါရှင်တရုတ်နိုင်ငံမှာအစုရှယ်ယာတွေအယောင်900ရာခိုင်နှုန်းဈေးကျပြီးတော့ကမ္ဘာတစ်လောပါဈေးကွက်တွေထိခိုက်ခဲ့ရပြီးနောက်တစ်ရက်မှာတော့တရုတ်အစုရှယ်ယာဈေးကွက်တွေဈေးငွေနဲ့ပိတ်သွားခဲ့ပါတယ်တရုတ်မြန်မာနယ်စပ်မှာမြေမြုပ်မိုင်းပောက်ကွဲပြီးတော့တရုတ်နိုင်ငံသားတို့ထိခိုက်ဒဏ်ရာရခဲ့တဲ့အပေါ်မှာတရုတ်ကမြန်မာဘက်ကိုတည်ဝင်ကန့်ကွက်ခဲ့တယ်လို့တရုတ်ကပြောပါတယ်ဒီလိုမျိုးဒေတာတွေနဲ့နိုင်ငံတကာသတင်းတွေဒီညနေပြပြပေးဖို့ရှိပါတယ်နန်းလောင်ရေ
ကောင်းပါပြီရှင်နိုင်ငံတော်လုံခြုံရေးနဲ့ပတ်သက်လာရင်တမရရဲ့ဆုံးဖြတ်ခွင့်အာဏာကိုကန့်သတ်တယ်ဆိုပြီးဝေဖန်မှုတွေထွက်ပေါ်နေတဲ့အမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီဥပဒေကြမ်းကိုလက်ရှိလွတ်တော်တက်တန်းတွင်မှတင်တွင်မှမဟုတ်ဘူးဆိုတဲ့သတင်းမှာတော့
ညမူလကျင်တဲ့ပုဂ္ဂိုလ်ကလည်းဟိုကျမ်းမာရတော်အခြေအနေစိုးနေတော့ရက်ကလည်းတင်းမရှိတော့မတင်ပါဘူးမတင်တော့လဲလုပ်ငန်းလက်ကျန်နေနဲ့နောက်လူတွေ
အကြီးအဆုံးကိုမကြခင်ကြားရမှာပါရှင်။ဒါအပြင်လက်ကျုံးလူတတ်မှုအမှုမှပေါ်ပေါက်ရေးသဘောထားလက်မှတ်တွေကိုမြို့15မြို့မှာကောက်ခံပြီးရန်ကုန်ကထိုင်းတန်ယုံကိုတွားရောက်ပေးဖို့လုပ်တဲ့တဲ့ရင်တိုက်ပွဲတွေကြောင့်တိုင်းရင်းသားဒေသခံတွေလူအခွင့်ရေးချိုးပေါက်ခံရရတဲ့ဆိုတဲ့တဲ့ရင်နဲ့ KIO ကခေါ်သွားတဲ့သူတွေပြန်လွတ်မလာသေးတဲ့အပြင်တပ်သားစုဆောင်မှုတွေကြောင့်ဒေသခံတွေစိုးရိမ်နေကြတဲ့တဲ့ရင်တွေကိုတင်ပြသွားဖို့ရှိပါတယ်။ခုအရင်ဆုံးတော့အင်္ဂါနေ့ညနေခင်းထိုက်တန်ရောက်တဲ့ရင်တွေကိုမအေးတနာကျော်နဲ့ကိုအောင်အောင်တို့ကပြောပြပေးကြပါအောင်ရှင်
ဆာရီအာရေဗျာနိုင်ငံရဲ့မဟာမိတ်တွေနဲ့အတူကူဝိတ်နိုင်ငံကအီရန်နဲ့တန်တမန်ဆက်ဆံရေးကိုဖျက်တောက်လိုက်ပါတယ်။အထင်ကရရှီယာဘာသာရေးခေါင်းဆောင်တို့ကိုဆာရီအာရေဗျာနိုင်ငံကကွပ်မျက်လိုက်တာကြောင့်အီရန်နိုင်ငံမျိုးတော်တီဟရန်ကဆာရီတန်ယုံကိုဒေါသထွက်နေတဲ့ဆန္ဒပြသူတွေကဝင်ရောက်စီးနင်းခဲ့တဲ့ဖြစ်ရပ်တစ်ခုပြီးအခုလိုမျိုးအီရန်နဲ့ဆက်ဆံရေးဖျက်တောက်လိုက်တာပါ။တီရမှာရှိတဲ့ကိုဝိတ်တံမက်ကြီးကိုဒီကနေ့ပြန်လဲခေါ်ယူလိုက်တဲ့အကြောင်းနဲ့ sorry အစိုးရရဲ့လုံခြုံရေးရာဆောင်ရွက်မှုအားလုံးကိုကိုဝိတ်နိုင်ငံအနေနဲ့ထောက်ခံတဲ့အကြောင်းကိုဝိတ်အစိုးရဘက်ကုနာသတင်းဌာနကကြေညာသွားပါတယ်။ sorry အာရေဗျာဘာရိန်းနဲ့ဆူဒန်နိုင်ငံတွေကအီရန်နဲ့တန်တမန်ဆက်ဆံရေးဖျက်တောက်ခဲ့ပြီးတဲ့နောက်ကိုဝိတ်နိုင်ငံကလည်းခုလိုလှုံ့ဆော်မှုဆုံးဖြတ်လိုက်တာပါ။အာရဗ်စော်ဘားများပြည်ထောင်စု UAE ကလည်းအီရန်နဲ့ဆက်ဆံရေးကိုတဆင့်နှိပ်ထားပါတယ်။ဒီလေးတဲ့နိုင်ငံစလုံးဟာအာရဗ်အဖွဲ့ချုပ်နိုင်ငံတွေဖြစ်ကြပါတယ်။ sorry နဲ့အီရန်အကြားလက်ရှိဖြစ်နေတဲ့အခြေအနေတွေနဲ့ပတ်သက်လို့အာရဗ်အဖွဲ့ချုပ်ကလာမယ့်တနင်္ဂနွေနေ့မှာအထူးအစည်းအဝေးတစ်ရက်ကျင်းပဖို့ရှိနေပါတယ်။အီရန်သမ္မတဟက်ဆန်ရာဟာနီကတော့ sorry အာရဗျာရဲ့ဆက်ဆံရေးဖျက်တောက်မှုကိုဝေဖန်ထားပြီးတော့ခုလိုလှုံ့ဆော်ပြီးတော့ဘာသာရေးကောင်းဆောင်ရှိတ်နီမာအယ်နီမာကိုကွပ်မြက်လိုက်တဲ့ sorry ရဲ့ပြစ်မှုကိုဖုံးကွယ်လို့မရနိုင်ဘူးလို့လည်းပြောဆိုထားပါတယ်ရှိတ်နီမာအယ်နီမာနဲ့အတူအကြမ်းဖက်မှုနဲ့ဆက်ဆက်တဲ့ဆွဆွဲချက်တွေနဲ့ဖမ်းဆီးထားတဲ့အကြမ်းသား46ယောက်ကို sorry အစိုးရကဇန်နဝါရီလ2ရက်နေ့ကကွပ်မြက်ကြောင်းကြေညာခဲ့တာဖြစ်ပါတယ်ရှင်
အမေရိကန်ပြည်ထောင်စုမှာတနက်ကန်အကြမ်းဖက်မှုတွေကိုဟန်တားနိုင်မဲ့နီလန်းသစ်တွေကိုသမရဘရက်ဥပမာဒီကနေ့အင်ဗီရိုမှာဆွေးနွေးဖို့ရှိနေပါတယ်။သမရအုပ်ချုပ်ရေးအမိန့်နဲ့တနက်ကန်ဆောင်မှုတွေကိုကန့်သတ်မယ်လို့သူပြောဆိုတာဟာဖွဲ့စည်းပုံကအခွင့်အရေးကိုကျော်လွန်လှုပ်ဆောင်တာမဟုတ်ဘူးဆိုတာကိုအမေရိကန်ပြည်သူတွေကိုရှင်းပြဖို့သမရကစူးစမ်းနေတာပါ။တနက်ကန်ဆောင်မှုတွေကိုထိန်းချုပ်ဟန်တားမဲ့နီလန်းတွေနဲ့ပတ်သက်လို့သမရအင်ဗီရိုကတနင်္လာနေ့မှာပထမဆုံးအကြိမ်ကြေညာသွားတဲ့အထက်မှာတော့တနက်ကန်ဆောင်သူနဲ့ပတ်သက်တဲ့နောက်ကျောင်းရာဇဝင်စစ်ဆေးမှုတွေကိုပိုတင်းကျပ်ဖို့ပုံမထီရောက်တဲ့တနက်ကင်ဆောင်မှုဆိုင်ရာဥပဒေတွေပြဋ္ဌာန်းဖို့စိတ်ကျန်းမာရေးဆိုင်ရာပြည်သူ့ဆွတ်ချောက်မှုတွေပူပေးသွားဖို့နဲ့တနက်ကင်ဆောင်သူတွေအတွက်ပိုးပြီးတော့လုံခြုံစိတ်ချရတဲ့ဤပညာတွေကိုတိုးချက်သုတေသနလုပ်သွားဖို့ဆိုတာတွေပါဝင်ပါတယ်။ဒီအကြံပြုချက်တွေကိုတော့သမ္မတဥပမာကအမေရိကန်ရှေ့နေချုပ်လော်ရီတာလင့်ချ်နဲ့ဗဟိုထောက်လိုင်းရေးအဖွဲ့ FBI ချီးကဂျိမ်းစ်ကော်မီတို့ပါဝင်တဲ့ထိပ်တန်းအရာရှိတွေနဲ့တနင်္လာနေ့ကအင်ဗီရိုစီဝေးအတွင်းမှာတင်ပြခဲ့တာပါ။ဒီအထက်မှာသမ္မတဥပမာရဲ့အစီအစဉ်တွေရဲ့အဓိကကြတဲ့တစ်ချက်ကတနက်ပြပွဲတွေအပါဝင်လက်နက်ရောင်းချသူတိုင်းမှာရောင်းချခွင့်လိုင်စင်ရှိဖို့လိုအပ်တယ်လို့သူတို့ရဲ့နောက်ကျောင်းရာဇဝင်ကိုစစ်ဆေးရမယ်ဆိုတဲ့အချက်ဖြစ်ပါတယ်ခင်ဗျာ။
တရုတ်နိုင်ငံမှာအစုရှယ်ယာတွေအယောင်မှာ900ရာခိုင်နှုန်းနီးပါးကျဆင်းပြီးတော့ကမ္ဘာတစ်လောကဈေးကွက်တွေပါလိုက်ပြီးတော့ဈေးတွေကျကုန်တယ်နောက်တစ်ရက်မှာတော့အတက်ကျသိမ့်မြန်နေတဲ့တရုတ်အစုရှယ်ယာဈေးကွက်တွေမှာဈေးငွေနဲ့ပိတ်သွားခဲ့ပါတယ်ရှန်ဟိုင်းနဲ့ရှန်ဂျန်မြို့တို့မှာအင်္ဂါနေ့မှာဈေးအများကြီးအနည်းနဲ့ဈေးကွက်ဖွင့်ပြီးတော့နောက်ပိုင်းမှာ200ခန်းလုံးထပ်ကြခဲ့ပါတယ်။အင်္ဂါနေ့ဈေးကွက်ပိတ်ချိန်မှာတော့တနင်္လာနေ့ကပိတ်သွားတဲ့ဈေးနဲ့3.3ခန်းလုံးအတွင်းမှာပဲရပ်ပြီးတော့ဈေးကွက်ပိတ်သွားတာပါ။တနင်္လာနေ့ဈေးအကြီးကျယ်ကျလို့တာဝန်ရှိသူတွေရှယ်ယာအယောင်ဝယ်တွေပိတ်ထားခဲ့ရပါတယ်။ဂျပန်နိုင်ငံကနီကေးအညွန်ငင်းကတနင်္လာနေ့မှာ300ခန်းလုံးကျဆင်းပြီးတော့အင်္ဂါနေ့မှာတော့အစောပိုင်းမှာနည်းနည်းပြန်တက်ခဲ့ပေမဲ့လေဈေးကွက်ပိတ်ချိန်မှာ3.42ခန်းလုံးဈေးကျပြီးတော့ဈေးပိတ်သွားပါတယ် Hong Kong ma Hansen and Yong Gang a saw by my debi melee, mole by my pianja simbio, don't yard my chunga yagai no, say jabro, zigwe paper, eh? American Sushia, Zegwa Maro, Down Jones, SMP, Nyongay Riga, did at the Machao Yagai no Zeta Bureau, Nestor and Yongay at Niagai no Jo, Jasin Gavari. Uyopa Zegwa de Male, Tigai Kayabro, Jamnima, Dex and Yongay, Lee Yagai no Jo, Jasin the Lu, Lending our Financial Times and Yongay at Niagai no Jo, Jasin Gavari. The Kawaloma Sushia, Tou Yau Naga, Dionanga, Ayazam Shide, Gontolomu, a seeing Kanza Ridema, now so seeing Kanza, Tatra Laluba, a seeing Kanza, Dio Siway Pumumu, Jasin Ayat, that they look Yenimun and Riga, Ninjawari. Dionka Kabama Dudia, Jimazon, Zi, Siwayu, by Saint Tabio, the Tanang Henry, a diga, Atayare, Zikolepsipari. Yen and Zin Zeril, Domini, Mijay Psinivari. A diga, Yen and Tonang and Ripsit, sorry, Arabiane, Iran and Uta, Dima Mum, Yamala, Nirajang, Lanza, Yang, and Shotan Nines, where I saw him who ripsit Abrio, Si Zeril, Tetuavade. Now, dot, see why you put your moon negue ajao. Lanza, well, lo, ah, your jar nine, lo, jinny mion and re, say pupio, say repianza, toge varisha.
Kaling a miazu pawane, ludi, long, shilong, and manego, turkey nange, egian, canurama, shatuke, elu, dogan drin tanaga, biosuware, green nange, lespos, chungo, line piacuzema, lima, dora, pitelu, eri, turkey, drema, popia, tarawa, digniman and ana ilaga, di. Avelik Kayanema, the Yo Longigo, to the key Kayuran Danzon Tadiga Shatugerawa. Not as Shapuke Elo Yamalushi Ugo get in Hanga B. Eight Liboma, Along Nasan Upa Venelo Dugan Rintanaga Piovare. A good come a Kayuran Chone Pelevima Shapuye, the Salo Nipi, the Soma Yi to Dula Magusu in Nijavare, Pupilo Kamone Boago Pansambo, Duka the Nadin Joha, Uyopa Levine Melbandi Darigo, Grip Bandi, Jungan in the same Piatan Dogger of Pipi, Sezuni Naku Dindaha, Timazo Lu Sula Pion and Pionchi Mujile Pipare. Turiki Kayuranga, Chaman Labe, with a Grip by Lespos Jungan in the same, Uyopa Nangenesi Dabu Josare, Dui Domimaha, Silia Nangaye, Pirinze Jang Tapi Laduri Piparekmia.
ပြည်ဝေးခန့်အတန်ညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6:00ခွဲကနေ9:00အထိလိုင်းတို့မီတာ19kHz 16.69လိုင်းတို့မီတာ19kHz 15.96ကနေထုတ်လွှင့်ပေးနေပါတယ်ရှင်
American Tangani data in the Dinis Sepio Pia Piva Mission. Dio Yamanese, Mammy, Mio Mind Park, Guebio, Dio Nayan, the Uti Guide, Daya Yagate Poma, Dio Gap Yamava, Go Dio Wing, Kanga Kate, Lu, Dio Gap Yavari. Name your mind along Park Guebio, Luda Udaya Yagate, Lu, Dio Nayan, Yay Tana, Pioguya, the Hua Chuing, Piobio, Penyama Park Guegales, Raro Piomatavau. ဒီအချိန်လေးပေါ်မှာတရုတ်အနေနဲ့အလွန်မဲဆိုးရိမ်မကင်းရှိပြီးတော့ဒါကိုနောက်ထပ်စုံစမ်းမှုတွေလုပ်သွားမယ်လို့တရုတ်ပြောခွင့်ရသူကပုံမှန်သတင်းစာရှင်းလင်းပွဲမှာပြောသွားတာပါ။ဒီဖြစ်ပျက်ပေါ်မှာမြန်မာဘက်ကတရုတ်ဝင်စာပို့ပြီးတော့ကန့်ကွက်ထားပြီးတော့နောက်ထပ်အလားတူဖြစ်ရမျိုးထပ်ပြီးတော့မဖြစ်စေဖို့နဲ့မြန်မာဘက်ကပြည်ပခါရေးကြောင့်တရုတ်နိုင်ငံသားတွေရဲ့အသက်အိုးအိမ်စီးစိမ Nezat the Sam Dimany Chine Chini, a coolum the own and Ari Tiga Taya, Yagate Chini Rico, Diobaga Matakana, Gangwamuri, Shini Biro. Nezat Pema Demamutito Shigevari. Nezat Briba Carigo Tene Kindra would Yobakam Yamaba Gumatakana down so getawa. The only nezin septine, Yamabaga gets in a champion edwe, Yama soya tatwin in a didaga and lenaka. Dying darine, see it in mamu sheep, your detone yarima. Dive where it's in the amlo, big and nickasu, you did not get yadari had the owning any tea, champion get jayavari. Ain't no bangerega so you know. The only man is at dinye, agent yebu, shibo soup, your deal become your man so yago, a changing tight don't worry, look at our. Big and nickarom, your mabega, dive where you can eat your deal owning any tea. Pole and a tree team and your deal owning another two, they say tea can move, pick a varish.
တောင်တရုတ်ပင်လယ်ရင်းကတရုတ်ဆောက်လုပ်ထားတဲ့လူလုံးကျွန်းပေါ်မှာတရုတ်လေယာဉ်စဉ်ပထမဆုံးဆင်းသက်ခဲ့တာကြောင့်တရုတ်နဲ့ဒေသရင်းအင်းကြီးနိုင်ငံတွေကြားတင်းမာမှုတွေတိုးလာနေပါတယ်။ Spratly ကျွန်းစုတွေက Ferry Cross ကျွန်းမှာအရက်ဖတ်သုံးလေယာဉ်စဉ်ဆင်းသက်ခဲ့တာဖြစ်ပြီးဒီကျွန်းစုတွေနဲ့ပတ်သက်လို့တရုတ်နိုင်ငံနဲ့ Taiwan, Vietnam, Philippine နိုင်ငံအပါအဝင်အာရှပစိဖိတ်နိုင်ငံတွေကြားသူပိုင်းကိုပိုင်းအငင်းပွားနေကြတာပါ။တရုတ်နိုင်ငံရဲ့လက်ရက်တွေနဲ့ပတ်သက်လို့ဗီယက်နမ်နိုင်ငံကတန်တမာရေးအရာကန့်ကွက်ထားပြီးဖိလစ်ပိုင်နိုင်ငံသားရေးဝန်ကြီးဌာနကလည်းပဲဒီအလားတူလှုပ်ဆောင်သွားဖို့စီစဉ်နေတယ်လို့ပြောပါတယ် Ferry Cross ကျွန်းပေါ်ကလေယာဉ်ပြည်လန့်ဟာအရက်ဖက်လေကြောင်းစံနှုန်းစံထားတွေနဲ့ကိုက်ညီမှုရှိမရှိစမ်းသပ်ဖို့အတွက်အခုလိုလေယာဉ်ဆင်းသက်ခဲ့တာဖြစ်တဲ့အကြောင်းတရုတ်နိုင်ငံသားရေးဌာနပြောခွင့်ရတဲ့ဦးကတော့ပြောဆိုထားပါတယ်ခင်ဗျာ
အိန္ဒိယနိုင်ငံမြောက်ပိုင်းလေတဲ့အခြေဆိုင်စခန်းတစ်ခုမှာဖြစ်ပွားခဲ့တဲ့တိုက်ခိုက်မှုကိုလှုပ်ဆောင်တဲ့စစ်သွေးကြွ6ဦးသေဆုံးသွားပြီလို့အိန္ဒိယကာကွယ်ရေးဝန်ကြီးကပြောပါရယ်။ပါကစ္စတန်နယ်စပ်နားကပတ်တန်ကော့မြို့မှာရှိတဲ့ဗျူဟာကျစစ်အခြေဆိုင်စခန်းကိုဘေးကင်းလုံခြုံသွားဖို့ရက်ဆက်လှုပ်ဆောင်နေတာအခုထိမပြီးသေးပါဘူးရှင
်။အင်္ဂါနေ့ညနေခင်းထိပ်တန်းရောက်သတင်းတွေကိုမအေးသနာကျော်နဲ့ကိုအောင်တို့ကပြောပြပေးခဲ့တာပါရှင်။ခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ဆက်ပေးပါရမယ်။နိုင်ငံတော်လုံခြုံရေးနဲ့ပတ်သက်လာရင်တမရရဲ့ဆုံးဖြတ်ခွင့်အာဏာကိုကန့်သတ်တဲ့ဆိုပြီးဝေဖန်မှုတွေထွက်ပေါ်နေတဲ့အမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီဥပဒေကြမ်းကိုလက်ရှိလွတ်တော်တက်တမ်းမှာမတင်သွင်းတော့ဘူးလို့အမျိုးသားလွတ်တော်ဥက္ကဋ္ဌဦးခင်အောင်မြင့်ကပြောဆိုလိုက်ပါတယ်။သတင်းအပြည့်စုံကိုတော့ VOA သတင်းထောက်မမြင့်မြင့်ခိုင်ကတင်ပြပေးထားပါရရှင်။
ဒီဇင်ဘာ21ရက်နေ့ရက်စွဲနဲ့အမျိုးသားလွတ်တော်မှဖြန့်ဝေခဲ့တဲ့အမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီကာလုံဥပဒေမူကြမ်းကိုအချိန်မလုံလောက်တဲ့အတွက်လက်ရှိလွတ်တော်သက်တမ်းမှာဆက်လက်ဆောင်ရွက်တော့မှာမဟုတ်ဘူးလို့အမျိုးသားလွတ်တော်ဥက္ကဋ္ဌဦးခင်အောင်မြင့်ကဒီကနေ့မနက်ပိုင်းအမျိုးသားလွတ်တော်အစည်းအဝေးအပြီးသတင်းမီဒီယာတွေနဲ့တွေ့ဆုံချိန်မှာပြောဆိုလိုက်ပါတယ်
။အဲ့ဒီဥပဒေက2နှစ်ရှိပြီ။ဒီလွတ်တော်မှာရောက်နေတာ2နှစ်ရှိပြီဆိုဘာလို့မလုပ်ဖြစ်လဲဆိုတဲ့ခါကြတော့ခုနကဘာတွေထပ်လို့မလဲဆိုမျိုးပေါ့အကောင်အဆွဲ institution ကဒါတော်မြင့်တဲ့ institution ပေါ့ဆိုတော့ဒီ institution တစ်ခုမှာသူတွေပြထမ်းချက်ရှိဖို့တော့တင့်ပေမဲ့အတွေ့အကြုံမရှိသေးဘူးရှိတယ်ဘာတွေထပ်လို့မလဲဆောင်းနေမလို့ဖြစ်တော့နှစ်နှစ်ပြီတော့တခုကချင်းရမရတော့ပေါ့
ကာလုံဥပဒေကြမ်းအရအမျိုးသားလုံခြုံရေးကိစ္စနဲ့ပတ်သက်လို့မဲခွဲဆုံးဖြတ်တဲ့အခါမှာတမရကတဘာပတိနေရာမှာပဲရှိပြီးမဲပေးခွင့်မရတာနဲ့ပတ်သက်လို့ဝေဖန်မှုတွေထွက်ပေါ်ခဲ့တာလည်းဖြစ်ပါတယ်ဒီဥပဒေချမ်းကိုပြည်ထောင်စုအဆင့်အနေနဲ့မဟုတ်ပဲလွန်ခဲ့တဲ့တနစ်ကျော်ကလေးကပြည်ခံဖြူပါတီအမျိုးသားလွတ်တော်အမတ်ဦးတင်မြတ်ကအမျိုးသားလွတ်တော်ဥက္ကဋ္ဌဦးခင်အောင်မြင့်ကိုပေးပို့ထားတာဖြစ်ပါတယ်။လက်ရှိမှာဦးတင်မြတ်ကကျမ်းမာရေးရစေခွင့်ယူထားပြီးအမျိုးသားလွတ်တော်မှာဒီဥပဒေချမ်းကိုကိုယ်တိုင်တင်သွင်းနိုင်ခြင်းမရှိတဲ့အချိန်မှာအမျိုးသားလွတ်တော်ယုံကလွတ်တော်အမတ်တွေလေးလာဖို့ဆိုပြီးရုတ်တရက်ဖြန့်ဝေခဲ့တာမို့ဝေဖန်မှုတွေထွက်ပေါ်လာပြီးနောက်ပိုင်းအမျိုးသားလွတ်တော်ဥက္ကဋ္ဌဦးခင်အောင်မြင့်ကလက်ရှိလွတ်တော်သက်တမ်းမှာမဆောင်ရွက်တော့ဘူးလို့အတိအပြုပြောဆိုလိုက်တာပါ။ကာလုံဥပဒေချမ်းဟာလွတ်တော်ရဲကိုရောက်ရှိနေတာနှစ်နှစ်လောက်ရှိပြီဖြစ်သလိုနောက်လာမယ့်လွတ်တော်သက်တမ်းမှာဆက်ပြီးလှုပ်ချင်ရင်လှုပ်နိုင်အောင်အတွက်ဥပဒေမူကြမ်းပြည့်စုံပေးခဲ့ခြင်းသာဖြစ်တယ်လို့ဥခင်အောင်မြင့်ကအခုလိုပြောပါတယ်
။ဒါကမူလကျင်တဲ့ပုဂ္ဂိုလ်ကလည်းဟိုချမ်းမာရတော့အခြေအနေဆိုးနေ။နောက်ရက်ကလည်းတိတ်မရှိတော့မတင်ပါဘူး။မတင်တော့လဲလုပ်ငန်းလက်ကျန်နေနဲ့နောက်လူတွေလှုပ်ချင်တဲ့လှုပ်လို့ရအောင်မလှုပ်ချင်လည်းမလှုပ်နဲ့ပေါ့။ဘာမှမလုပ်ဖြစ်ထားခဲ့မကိစ္စပါ
2008ဖွဲ့စည်းပုံအခြေခံဥပဒေအရအမျိုးသားကာကွယ်ရေးနှင့်လုံခြုံရေးကောင်စီဟာအစိုးရအဖွဲ့နှင့်နိုင်ငံတော်သမ္မတအထက်မှရှိနေတာမို့ကာလုံဥပဒေကြမ်းကိုလက်ရှိလွတ်တော်သက်တမ်းမှအတိမပြုတော့ဘူးဆိုတဲ့ဆုံးဖြတ်ချက်ကဘာမှမထူးခြားဘူးလို့မြန်မာနိုင်ငံရေးလေလာသုံးသက်သူဒေါက်တာရန်မျိုးသိန်းကအခုလိုပြောပါတယ်
။ဒီကာလုံဥပဒေကြမ်းဆိုတာနော်အတိပြုသည်ဖြစ်စေအတိမပြုသည်ဖြစ်စေဒီဖွဲ့စည်းပုံအခြေခံဥပဒေအရကာလုံကအစိုးရအဖွဲ့နဲ့သမ္မတရဲ့အထက်မှာရှိနေတဲ့အနေအထားကိုပြောင်းလဲနိုင်မှာမဟုတ်တဲ့အတွက်ကြောင့်မလို့ဟိုကျွန်တော်အမြင်ကတော့အမျိုးသားလွတ်တော်မှာလက်ရှိသက်တမ်းတွင်အတိမပြုဖို့ဆုံးဖြတ်ချက်ဟာတိတ်ပြီးထူးခြားတဲ့ဆုံးဖြတ်ချက်လို့တော့ကျွန်တော်ကမမြင်ဘူးဒီကလုံးတည်ရှိနေမှုဟာတော့ဖွဲ့စည်းပုံအခြေခံဥပဒေပါပြဋ္ဌာန်းချက်တွေအရပြောမယ်ဆိုရင်သမ္မတနဲ့အစိုးရအဖွဲ့ရဲ့အထက်မှာရှိနေတဲ့အနေအထားမျိုးတွေ့နေရတယ်အဲ့ဒီအတွက်ကြောင့်မလို့အဲ့ဒီအနေထားကိုဖွဲ့စည်းပုံအခြေခံဥပဒေမှာနော်ပြင်ဆင်နိုင်ခြင်းမရှိဘူးဆိုရင်ဒါတိုင်းပြည်နယ်ပြည်သူလူထုအတွက်အကျိုးပြုနိုင်ခြင်းနည်းတယ်လို့မြင်တယ
်အမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီဥပဒေချမ်းကိုလက်ရှိလွတ်တော်မှာမတင်တော့ဘူးဆိုပေမဲ့လည်းပြည်ထောင်စုဝန်ကြီးဌာနကတင်သွင်းထားတဲ့သမရတူရဲ့တပ်တန်းအတွင်းဆောင်ရွက်ခဲ့တာတွေနဲ့ပတ်သက်လို့အရေးယူတာမျိုးမလုပ်ဖို့ဆိုတဲ့နိုင်ငံတော်သမ္မတတောင်းဝင်ထမ်းဆောင်ခဲ့သူရဲ့လုံခြုံရေးဆိုင်ရာဥပဒေချမ်းကိုတော့ပြီးခဲ့တဲ့ရက်ပိုင်းကပြည်သူ့လွတ်တော်မှာအတည်ပြုလိုက်ပြီးဖြစ်ပါတယ်ရှင်
ခဲ့တဲ့ယူကော့ပွဲမှာရင်းနေခဲ့တဲ့လက်ရှိအာဏာရဒီခံပြူပါတီအနေနဲ့မကြခင်မှာအစိုးရနဲ့လွှတ်တော်နေရအများစုကိုလက်လွတ်ရတော့မှာဖြစ်ပါတယ်။ပါတီဝင်တန်းနဲ့ချီပြီးရှိတယ်လို့ဆိုတဲ့ပါတီကြီးတခုအနေနဲ့ဒီခံပြူပါတီဟာမြန်မာနိုင်ငံရေးမှာအခိုင်အမာဆက်ပြီးရည်တည်နိုင်အောင်မယ်လို့ကျွန်တော်တို့သောတာရှင်တွေယူဆကြပါသလား။အရင်ကမြန်မာဆိုရှယ်လစ်လမ်းစဉ်ပါတီလိုတဖြည်းဖြည်းမှေးမိန်သွားတော့မှာလားဆိုတာအခုလာမယ့်အင်္ဂါနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီစီစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဖြင့်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညအမီပို့ထားပေးပါ။ကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။ VOE ရဲ့ဖုန်းနံပါတ်က1239238255လေး email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ။
ဒီနေ့ည9နာရီတိုက်ရိုက်လေလံဆွေးနွေးခန်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေ။ခုတော့လိတ်ကျွန်းလှူတက်မှုအတွက်လှူရှာမှုသတင်းတပုတ်တင်ပြပါမယ်။ဒီဇင်ဘာလ24ရက်နေ့ကကော့စမွေတရားရုံးကနေတည်တံချမှတ်ခံထားရတဲ့မြန်မာနိုင်ငံသား၂ဦးရဲ့အမှုဟာတန်တရားရှိစရာအချက်တွေရှိနေတယ်လို့ယူဆတဲ့အတွက်ကြောင့်အမှုမှန်ပေါ်ပေါက်ရေးကိုအရက်ဖက်လူအဖွဲ့အစည်းတချို့ကမြို့15မြို့မှာလူထုလက်မှတ်ကောက်ခံပြီးရန်ကုန်မှာရှိတဲ့ထိုင်းတန်ရုံးကိုဒီကနေ့သွားပေးခဲ့ပါတယ်။ဒါပေမဲ့လည်းလက်တလောဆန္ဒပြမှုတွေကြောင့်ထိုင်းတန်ရုံးဟာ၄ရက်ဆက်တိုက်ပိတ်ထားခဲ့တဲ့အတွက်ဇန်နဝါရီလ17ရက်နေ့မှတန်ရုံးပြန်လည်ဖွင့်တဲ့နေ့မှာပဲထပ်မံလာရောက်ပေးမယ်လို့အဖွဲ့အကောင်ဆောင်တဦးကပြောပါတယ်။အပြည့်စုံကိုတော့ကိုရိုင်းသွားရောက်တင်ယူခဲ့တဲ့ VOA သတင်းထောက်ကိုထက်အောင်ကပြောပြပေးမှာပါ။
ပြီးခဲ့တဲ့နှစ်စက်တင်ဘာလတည်းထိုင်းနိုင်ငံကော့တောင်ကျွန်းလို့ခေါ်တဲ့လက်ကျွန်းမှာပြည်ထောင်နိုင်ငံသားနှစ်ဦးအသက်ခံရတာနဲ့ပတ်သက်လို့မြန်မာနိုင်ငံသားနှစ်ဦးဖြစ်တဲ့ကိုဇော်လင်းနဲ့ကိုဝင်းဇော်ထွန်းတို့ကိုထိုင်းတရားရုံးကနေပြီးခဲ့တဲ့နှစ်မကုန်ခင်ရက်သက်တပတ်အလိုမှာတည်တံချမှတ်ခဲ့ပါတယ်။ဒီအမှုဟာတန်တရားရှိစရာအချက်တွေရှိနေတယ်လို့ယူဆကြတဲ့သူတွေကရန်ကုန်မြို့ရုံးမှာဆန္ဒပြခဲ့ကြတယ်လို့ရက်ဖက်လူအဖွဲ့အစည်းတချို့ကလည်း9ရက်ကြာလူတုလက်မှတ်ဆန္ဒကောက်ခံပြီးတော့ရန်ကုန်မြို့မှာရှိတဲ့ထိုင်းတန်ရုံးကိုဒီကနေ့ပေးဖို့စီစဉ်ခဲ့ပါတယ်။လူများစုကဒီမှုကိုအာရုံစူးစိုက်ခဲ့ကြတယ်လို့လက်မှတ်ပေါင်း2000ကျော်ကိုလည်းကောက်ခံနိုင်ခဲ့တယ်လို့လူငယ်နဲ့လူမှုသဟဇာတာဖြည့်ရေးစင်တာကဒါရိုက်တာကိုသက်ဆွေဝင်းကပြောပါတယ
်။လက်မှတ်က28000ဆိုရတာပါ။လူတရားမှာကျွန်တော်တို့ရောက်ရှိဖေလောက်ကလက်မှတ်ထိုးပေးကြတယ်။လက်မှတ်ထိုးရေးဝင်နေမှာလည်းကျွန်တော်တို့ကဒီအံဟုတ်ဘုကောင်းတာဒီဘာသာဘာမို့ဘူးဘောကောင်းတာ။ကျွန်တော်တို့ပြောနေကြဒီဘာသာရေးလူမျိုးမျိုးတွေဆိုတာအဲ့မှာဖြစ်နေတာ။အားလုံးမြန်မာနိုင်ငံသားတွေအတူတူပဲ။ငါတို့နိုင်ငံသားတွေလူကြမျိုးတွေဝိုင်းလို့ကြရတယ်ပဒံဆွမ်းနေလေပါလေပါသာကြရဲ့ကြီးကြရဲ့ပါကိုလိုကဒီဟာတော့ဘူးဘာကြီးရောတောက်ဆူကြတာအဲ့တော့ဒီလက်ဒီဆောက်ပါဘာကြီးသူ့ရဲ့ရှိပါလား
ဒီအမှုကိုချမှတ်ပြီးတဲ့နောက်မှာပဲရန်ကုန်မြို့မှာရှိတဲ့ထန်းတန်ရုံရှိမှာဆန္ဒပြမှုတွေမကြမကြကြုံတွေ့ခဲ့ရတာကြောင့်ဒီဇင်ဘာလ28ရက်နေ့ကနေ30ရက်နေ့အထိတန်ရုံပိတ်ထားခဲ့ရတယ်လို့ဒီတစ်ခေါက်မှာလည်းဇန်နဝါရီလ5ရက်နေ့ကနေ6ရက်နေ့အထိပိတ်ထားမှာဖြစ်တယ်လို့ရန်ကုန်မြို့ထန်းတန်ရုံကသတင်းထုတ်ပြန်ထားပါတယ်။ဒါကြောင့်လည်းဒီကနေ့ရက်ဖက်လူအဖွဲ့အစည်းတွေစုထားတဲ့လက်မှတ်တွေကိုမပြေပြေခဲ့ပါဘူး
။ဒါပေမဲ့7ရက်နေ့တော့တင်းလာနေတော့သူတို့ရုံးပြန်ဖွင့်မယ်ဆိုတဲ့ရက်ကိုကျွန်တော်ပြန်လာပါဦးမယ်။ဒါပြီးတော့ဒီလက်မှတ်တွေကိုကျွန်တော်ဖြစ်အောင်ပြပါမယ်။ဒီကျွန်တော်တို့မြန်မာပြည်သူတွေရဲ့အတန်ကိုဒီထိုင်းနိုင်ငံဆိုရကိုကျွန်တော်တို့ရအောင်ကျွန်တော်ပို့ပါမယ်ဒီမှာဒီလက်မှတ်တွေရောဒီကျွန်တော်တို့ဒီဟိုတောက်ဆိုချက်ကြီးရောကျွန်တော်ရအောင်ပို့ပါမယ်အဲ့တော့မဖြစ်မနေတော့တို့လက်မှတ်နဲ့ဒီကျွန်တော်တို့ပေးပါမယ
်လက်ရှိရထားတဲ့လက်မှတ်တွေကိုရန်ကုန်မြို့ထန်းတန်ရုံကတစဉ်ထန်းဝင်ကြီးချုပ်ကိုလည်းပေးမှာဖြစ်တယ်လို့မြန်မာနိုင်ငံအစိုးရနဲ့ဗြိတိသျှတန်ရုံတွေကိုလည်းပေးဖို့စီစဉ်နေတယ်လို့ဆိုပါတယ်လက်မှတ်ပေါင်း2000ကျော်အပြင်အမှုမှန်ပေါ်ပေါက်ရေးအတွက်ပြန်လည်စစ်ဆေးပေးဖို့နဲ့ဒေသံချမှတ်တဲ့အပေါ်မှာကန့်ကွက်ထားပြီးတော့မြန်မာနဲ့ထိုင်းနိုင်ငံနှစ်နိုင်ငံချစ်ချည်ရေးအတွက်စဉ်းစားပေးတဲ့ဆိုတဲ့အိပ်ဖွင့်စာတစ်ဆောင်ကိုလည်းပေးတော့မှာဖြစ်ပါတယ်။ဒီလူထုလက်မှတ်ကောက်ခံတဲ့အပေါ်မှာကိုရိုင်းလက်မှတ်ထိုးခဲ့သူတဦးဖြစ်တဲ့မန်အီအီမူကတရားဥပဒေစိုးမိုးမှုရှိစေချင်တယ်လို့ဆိုပါတယ်
ကျမတို့ကတော့အဓိကတရားအမျှတမှုရှိဖို့ကြောပေါ့နော်။နောက်ပြီးတော့နိုင်ငံတကာမှာကျမတို့ဒီကျမတို့နိုင်ငံကလူတွေကအလုတ်သွားလုပ်နေကြတယ်။နိုင်ငံတကာမှာကျမတို့နိုင်ငံကဟိုအလုတ်သမားတွေရှိရပေါ့။အဲ့ဒီခါမှာဟိုကျမတို့အစိုးရကကျမတို့နိုင်ငံသားကိုတံမိုးထားစေချင်တဲ့စိတ်နဲ့ပေါ့။
ဒီအမှုမှာတရားလိုဘက်ကခိုင်လုံတဲ့တက်တွေတင်ပြနိုင်ခြင်းမရှိဘဲတည်တံစီရင်လိုက်တာဟာတရားမျှတမှုလုံးဝမရှိဘူးလို့ရွှေပြောင်းအလုပ်သမားတွေအရေးဆောင်ရနေသူတွေနဲ့လူခွင့်ရေးဆောင်ရသူတွေကထောက်ပြပြောဆိုကြပါတယ်။ဒီအမှုကိုအမှန်တရားပေါ်ပေါက်တဲ့အထိတစိုက်မှတ်မဲ့တောင်းဆိုသွားမယ်လို့ကိုသက်ဆွေဝင်းကပြောပါတယ
်။ကျွန်တော်အနေနဲ့ကတော့ဒီဟာကအမှန်တရားပေါ်ပေါက်ရေးတော့ကိုပဲကျွန်တော်တို့ဒီဖိုင်လက်မှတ်တောင်းဆိုတော့ဒီလက်ရှိကတော့ဒီ DNA ကိစ္စပေါ့။ DNA ကိစ္စကိုကျွန်တော်တို့ဟိုတော်တော်ကြီးကိုဟိုဖိတ်ထဲမှာတမ်းများရှိနေတယ်။အဲ့တော့ဒီဟာကိုဟိုအဲ့ဒီနေရာကိုဆက်ခဲ့တဲ့ဒီဆရာဝန်ကိုယ်တိုင်လည်းတောင်းသူကဒီ DNA ကြီး match မဖြစ်ဘူးလို့ပြောထားတယ်ဒီမှာဘာဖြစ်လို့ဟိုအဲ့ဒီအချက်ကြီးကပြတ်ပေါ်မလာဘူးဆိုတာ
မြန်မာနိုင်ငံသားနှစ်ဦးဖြစ်တဲ့ကိုစော်လင်းနဲ့ကိုဝင်းစော်ထွန်းတို့လူမျိုးရေးအတွက်လည်းရန်ကုန်မြို့အပါဝင်တခြားနယ်မြို့တွေနဲ့နိုင်ငံတကာရောက်မြန်မာနိုင်ငံသားတွေကပါတောင်းဆိုဆန္ဒပြမှုတွေအခုနောက်ပိုင်းခက်ဆက်စိတ်လှုပ်လာကြပါတယ်။ဒါအပြင်တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကလည်းဒီအမှုနဲ့ပတ်သက်ပြီးတက်တဲ့အထောက်ထားခိုင်လုံမှုရှိမရှိပြန်လည်တုံ့တက်ပေးဖို့ထိုင်းအစိုးရတာဝန်ရှိသူတွေကိုပန်ကြားထားပါတယ်။ Taiwan ji chou bra ru chang wu cha ga ro u re chang a ya yu kan kun shi chang ne san na pya mu re ne phi ya pe bi lo gun long chu lut pho taung so mu myo go lai yau lo ma phit nai chang di sa ma la 28 ya ni ga tadin thana re ne twei song sin ma pyo cha twa ga ba de khmyar
ko tha aung tin pya twa ra ba shin khu ro tan yin na de da dwe phe a le pe ya aung ma a so ya tat ne tan yin na le na kain tat dwe cha tai pwae re atwin tan yin na de da ga pi tu re lu a khwin ye chou phaw mu re khan na ya de lo ta aung chang da lu nge re ne a myo tami re ga pyo so lai ba de ပြီးခဲ့တဲ့ရက်ပိုင်းကရှမ်းပြည်နယ်မူဆယ်နမ်ခမ်းနယ်နယ်ထဲကကျေးရွာတွေထဲဝင်ပြီးမြန်မာစစ်တပ်ကရွာသူရွာသားတွေကိုဖမ်းဆီးရိုက်နှက်နှိပ်စက်ခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးတက်ဆိုင်တဲ့စစ်တပ်တာဝန်ရှိသူတွေဖြေရှင်းပေးနိုင်ဖို့နဲ့အများပြည်သူသိနိုင်ဖို့ဒီကနေ့သတင်းစာရှင်းလင်းပွဲပြုလုပ်စဉ်တအောင်းလူငယ်တွေကပြောဆိုလိုက်တာပါအသေးစိတ်ကိုတော့မဆုမုံကပြောပြပေးပါမယ်ရှင်
တိုင်းဒေသတွေမှာဖြစ်ပွားနေတဲ့ဆေးရည်တင်မာမှုတွေကြောင့်လူခွင့်ချုပ်ပေါက်ခံနေရတဲ့ဒေသခံပြည်သူတွေရဲ့နေနာဆုံးရှုံးမှုတွေအတွက်အမှန်တရားနဲ့တရားမျှတမှုကိုတပ်ဆိုင်ရာတာဝန်ရှိသူတွေနဲ့အစိုးရကတာဝန်ယူဖြေရှင်းပေးဖို့တအောင်းကျောင်းသားလူငယ်တွေနဲ့တအောင်းမျိုးသမီးတွေကဒီကနေ့ရန်ကုန်မှာသတင်းစာရှင်းလင်းပွဲပြုလုပ်ပြီးတောင်းဆိုလိုက်ပါတယ်တိုင်းဒေသလက်နက်ကိုင်တွေနဲ့အစိုးရစစ်တပ်တို့ကြားတိုက်ပွဲတွေဖြစ်ပွားနေတဲ့အချိန်အသက်ဘေးကိုလူပီးပြေးနေရတဲ့ပြည်သူတွေအပေါ်ထပ်ပြီးတော့မှညှဉ်းပန်းနှိပ်စက်တာမျိုးလှုပ်ဆောင်တာဟာလူသားမဆန်တဲ့လူခွေချိုးဖောက်မှုဖြစ်ပြီးဒီကိစ္စတွေအ мян ဆုံးရက်တန်းကရက်ပေးပါလို့တအောင်မျိုးသမီးအထွေထွေအတွေ့အမှုလွေးပို့ညင်ကပြောပါရစေ
။လက်နက်ကိုင်တို့ကြားထဲမှာပြည်ပခဖြစ်တဲ့ကိစ္စဒါလက်နက်ကိုင်တို့ရဲ့စေတနာပဲ။ဒါပေမဲ့လို့ရွာသားတွေကိုဒီကခံလို့ပြီးတော့မှတရားထိန်ချောက်တာညှဉ်းပန်းနှိပ်စက်တာတွေလုပ်နေတဲ့ကိစ္စကတော့ MCA မှာသဘောတူထားတဲ့ရတာလေးကကွဲရမယ်ဆိုတော့အပိုက်ကြီးလေးကိုလည်းချိုးဖောက်တာဖြစ်တယ်ဒါဟာလုံးဝလူသားမဆန်တဲ့မတရားညှဉ်းပန်းတဲ့စံပုပ်ပဲဒီလိုမျိုးမြန်မာပြည်ကခံနေရတဲ့ကိစ္စကိုဒီတိုင်းနဲ့ဆက်ထားမယ်ဆိုလို့ရှိရင်တော့ဒေသတွေကျွန်တော်တို့မြန်မာပြည်ကဘလို့မှငြိမ်းချမ်းမှုလည်းမရရှိနိုင်ဘူးလို့တရားမျှတမှုလည်းရရှိမှာပေါ့ဗောနော
်ပြီးခဲ့တဲ့ရက်ပိုင်းအတွင်းရှမ်းပြည်နယ်တွင်မှာဖြစ်ပွားခဲ့တဲ့ဒေသခံကြေးရွာသား80ကျော်ကိုဖမ်းဆီးပြီးတော့ရိုင်းနယ်စစ်ဆေးပစ္စည်းတွေယူငင်ခဲ့တဲ့အပေါ်မြန်မာစစ်တပ်ဘက်ကတပ်ဆိုင်ရာဟာမှုတွေကိုတိုင်ကြားခဲ့တဲ့အတွက်မနေ့ကခေါ်ယူစစ်ဆေးခဲ့ပေမဲ့တိကျတဲ့အဖြေရှင်းလင်းချက်တော့မရသေးဘူးလို့တအောင်မျိုးသမီးဖွဲ့ကပြောပါတယ
်။နမ်ခမ်းမျိုးနဲ့မူဆက်ခရိုင်မှာရှိရရွာပေါ့နော်စေကင်းရွာပေါ့နော်အဖြစ်ပြရပြီလို့အဲ့စေကင်းရွာမှာပထမအဆုံးတို့ကရွာကိုလက်နက်ကြီးတွေနဲ့ပြစ်တယ်။လက်နက်ကြီးနဲ့ပြစ်တဲ့အခါမှာရွာသားတွေကထင်တာကဖြစ်နေလေနဲ့စစ်ဖြစ်တယ်လို့ထင်တာ။ဒါပေမဲ့ဒါစစ်သားလောင်စစ်သားတယောက်မှမရှိဘူးရွာထဲမှာလည်းလက်နက်ကြီးတွေနဲ့ရွာထက်ပြစ်ပြီးတော့မှရွာထက်ဝင်လာပြီးတော့မှအဲ့ဒီမှာရွာမှာတွေ့တဲ့မြန်လူကိုဝင်ရောက်ပြီးတော့မှဖမ်းပြီးတော့မှမတရားနှိပ်စက်တာ။အဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့မနေ့ကကပုခံကြည့်ဟာမှုကဆက်ခေါ်ထားတယ်။ခေါ်လိုက်တော့မနေ့ကသူတို့အသွားရောက်ဆွေးနွေးတယ်။အဲသူတို့မေးတာကတဲ့ဒီဖြစ်ပျက်နဲ့ပတ်သက်ပြီးတော့မှဟုတ်လားမဟုတ်လားဘယ်လိုဖြစ်တာလဲဖြစ်ချင်ကိုပဲမေးပြီးတော့မှပြန်ပြလာခဲ့တယ်။ဒါမှအရေးယူဆောင်ရပေးမလို့ရှင့်။
နောက်တက်လာမယ့်အစိုးရအသည့်အနေနဲ့လည်းတိုင်းရင်းဒေသတွေကလူခွေချိုးဖောက်မှုတွေကိုအလေးအနက်ထားစဉ်းစားပေးစီလိုပါတယ်လို့လည်းပြောပါတယ
်။ဒါအစိုးရပဲတက်တဲ့ဒီလူလူထုအတန်ကိုနားထောင်ဖို့လိုအပ်တယ်။အစိုးရကိုယ်တိုင်ကပြည်ရှင်ပြောင်းလဲမှုလိုအပ်တယ်ဆိုလို့ရှိရင်အခုကျမတို့ကဒီလူလူထုအတန်ကိုပယ်လာပြီးတော့မှအများကြီးတစ်ဖြစ်မှထားပြရတဲ့အခါမှာစာဝင်တိတိနဲ့စာဝင်ယူပြီးတော့မှအရေးယူဆောင်ရွက်ပေးဖို့လိုအပ်တယ်လို့ကျမတို့ကယူပြီးတော့မှလုပ်ရတာဖြစ်ပါတယ်။
စိတ်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ရာညှဉ်းပန်းနှိပ်စက်ခံရတဲ့ဆုံးရှုံးနေနာခဲ့ရတဲ့ကြေးရွာသူကြေးရွာသားတွေအတွက်တရားမျှတမှုရစီရေးအစိုးရတာဝန်ရှိသူတွေဘက်ကအလေးနက်ထားလှုပ်ဆောင်ပေးဖို့နဲ့နောက်နောက်ဒီလိုအဖြစ်မျိုးဆက်မဖြစ်အောင်ဆောင်ရွက်ပေးပါလို့လည်းတအောင်းဖွဲ့တွေကတောင်းဆိုပါတယ်
မဆူမွန်တင်ပြသွားရပါရှင် VOA ကနေအင်္ဂါနေ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်KIO ကချင်လွတ်လပ်ရေးအဖွဲ့အနေမြေခမ်းအောက်ခြေတပ်တွေကနေတပ်သားတစ်ဖြစ်စုဆောင်းခံခဲ့ရတဲ့သူတွေခုထိပြန်လွတ်မလာသေးသလိုတပ်သားစုဆောင်းနေရာကြောင့်ဒေသခံတွေစိုးရိမ်နေကြရပြီးတချို့ဆိုရင်နေရက်ကနေတင်းရှောင်နေရတယ်လို့ဆိုပါတယ် KIO ကောင်းဆောင်ပိုင်းတွေကတော့ဒီလောက်ရက်ကိုညှင်းဆန်ထားပေမဲ့လို့နေမြေခမ်း KIO အောက်ခြေအရာရှိတွေကတော့ခေါ်ဆောင်လာတဲ့ရွာသားတွေကိုစစ်သားအဖြစ်မဟုတ်ပဲကျောင်းဆရာတွေအဖြစ်တာဝန်ယူစေဖို့စီရင်သွားမယ်လို့လည်းပြောဆိုမှုတွေရှိနေပါတယ်ဒီအခြေအနေကိုတော့နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်ရှင်
ဟုတ်ကဲ့ပါရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်နဲ့မူဆယ်မြို့နယ်တွင်တတအသည့်ဖြစ်ဖမ်းဆီးခေါ်ဆောင်ခံခဲ့ရတဲ့ကြေးရွာသားတွေပြန်လည်လွတ်မြောက်လာတာမရှိသေးဘူးလို့မူဆယ်မြို့နယ်ရှမ်းစာပေနဲ့ယဉ်ကျေးမှုကော်မတီအသွင်းရေးမှူးစိုင်းမြတ်အောင်ကအခုလိုပြောပါတယ
်ပြန်မရောက်သေးခင်ဗျာ15ယောက်စလုံးပြန်မရောက်သေးဘူးကျောင်းမလေး3ယောက်ဗလောင်မလေး2ယောက်ရှမ်းမလေး2ယောက်ပြီးတော့ယောက်ချာလေးအားလုံးပေါင်း12ယောက်ပေါ့နော်ဖမ်းလာကြရည်ပါမယ်တက်မဟာလေးရဲ့လက်အောက်ခံပေါ့နော်တက်ရင်ကိုပေါ့အဲ့မှာလှူရှားသွားလာနေရခွက်တူပါ
ဒီနှစ်ကုန်ပိုင်းလောက်မှာကိုခိုင်မြို့နယ်နဲ့မူဆယ်မြို့နယ်တွင်းကအမျိုးသမီး3ဦးအပါအဝင်ကျေးရွာသား20လောက်ကို KIA တိုင်းရင်ကိုတတ်တာစုဆောင်ရေးဖွဲ့ကနေဖမ်းဆီးခေါ်ဆောင်သွားတယ်လို့ဒေသခံတွေကပြောပါတယ်။တ အခုလိုတသားတဲ့စူးစမ်းနေမှုအနေထားကြောင့်ဒေသခံကြေးရွာသားတွေစိုးရိမ်ပူပန်မှုတွေရှိနေပြီးတချို့ဆိုနေရကနေသိမ်းရှောင်နေကြရတယ်လို့စိုင်းမြအောင်ကဆက်ပြောပါတယ
်ရွာသူရွာသားတွေဆက်ပြေးကြတဲ့လူကြီးတွေပဲကြံခဲ့တယ်နေရက်နေ့လောက်ကဆက်ပြီးတော့အခုဒီနေ့အထိကိုဘက်ကန်းရောက်တဲ့လူရောက
် KIO ကချင်လွတ်လိုက်ရေးဖွဲ့တပ်မဟာလေးတပ်ဖွဲ့တွေကနေဒေသခံရှမ်းနဲ့ပလောင်ရွာသားတွေကိုတသားတဲ့ဖြစ်ဖမ်းဆီးခဲ့တယ်ဆိုတဲ့သတင်းထွက်ပေါ်လာတဲ့ပုံမှာ KIO ကနေညှင်းဆူခဲ့ပါတယ်
တပ်သားကြီးစုဆောင်နေဆိုတော့သူရဲ့တင်တန်းကာလရောက်လာတဲ့အချိန်မှာစုဆောင်တာတော့အရင်ကတော့ရှိခဲ့တာပေါ့အရင်ကတော့အဲ့လိုလုပ်ပါတယ်စုဆောင်တဲ့ဟာတွေလုပ်ပါတယ်ဖြစ်ဖြစ်တဲ့ကာလတစ်ချောင်းလုံးနဲ့လုပ်ခဲ့ပါတယ်ဒါနဲ့အခုဒီမနစ်နစ်လေပိုင်းပေါ့နစ်နယ်လောင်းနောက်ပိုင်းကနေအတင်းအဓမ္မအဲ့ဒီစစ်သားစုဆောင်တဲ့ဟာမျိုးတွေကျွန်တော်တို့မလုပ်တော့ဘူးဘိုးဘဌာနချုပ်ကိုမေးကြည့်တော့သူတို့ကဒီကိစ္စမှာဘာမှပတ်သက်မှုမရှိဘူးလို့ပြောတယ်
KIO အနေနဲ့အရင်ကတာတာတိစုဆောင်တာမျိုးရှိနေပေမဲ့လည်း2015ခုနှစ်နှောင်းပိုင်းမှာတာတာတိဖြစ်အသင်းအဓမ္မစုဆောင်တဲ့လူရက်ကိုမလုပ်ခဲ့ဘူးလို့ KIO နီးပညာကော်မတီပြောရေးဆိုခွင့်ရှိသူဦးတောင်ခါကပြောဆိုခဲ့တာပါ။ဒါပေမဲ့နေမီခံ KIA ကိုခန့်ခရိုင်ဂျာပွန်တိုက်နယ်အုပ်ချုပ်ရေးမှူးဥပဒေမှန်ကတော့ဒီရွာသားတွေကိုဖမ်းဆီးတာမဟုတ်ပဲစီယုံရင်းနီးရခေါ်ဆောင်လာတယ်လို့အခုလိုပြောပါရတယ်။
ဟုတ်ကဲ့ဟုတ်ကဲ့ဒါပေမဲ့အန်ဒရိုင်းစီလာလေဒီကောင်တော့ဟိုဒီကောင်လေးစီတော့မသိဘူးလေ
တာတာတိဖြစ်ခေါ်ဆောင်လာတဲ့သူတွေကိုစစ်သားဖြစ်စူးစမ်းမှာမဟုတ်ပဲကျောင်းဆရာဆရာမအဖြစ်တာဝန်ယူစေဖို့စီရင်သွားမယ်လို့လည်း KIA ကိုခိုင်ခိုင်ဂျာပွန်တိုက်နယ်အုပ်ချုပ်ရေးမှူးဥပဒေမှန်ကပြောပါရတယ်2015ဒီဇင်ဘာလကုန်ပိုင်းလောက်မှာရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်နဲ့မူဇယ်မြို့နယ်ထဲက KIA ဒေသခံလှုပ်ရှားတပ်ဖွဲ့တွေကနေတရွာကိုနှစ်ယောက်နှုံးနဲ့တတ်တတ်တဲ့စုဆောင်ပေးဖို့ရွာသူကြီးတွေစီ KIA ရဲ့ရုံးတဆိပ်ပါဆက်ရွက်တင်နဲ့တောင်းဆိုခဲ့တယ်လို့ဒေသခံတွေကပြောပါတယ်အခုလိုအသင်းအဓမ္မတတ်တတ်စုဆောင်နေမှုအပေါ်မှာရှမ်းတိုင်းသားများဒီမိုကရေစီဖွဲ့ချုပ်အနေနဲ့ငြိမ်းချမ်းရေးအတွင်ကူးပြောင်းရေးကာလမှာအဓမ္မတတ်တတ်စုဆောင်နေမှုကိုကန့်ကွက်ရှုတ်ချကြောင်းနဲ့ဖမ်းဆီးထားတဲ့သူတွေကိုအများဆုံးပြန်လွှတ်ပေးဖို့ဒီဇင်ဘာလကုန်ပိုင်းကကြေညာချက်ထုတ်ပြန်တောင်းဆိုထားပါတယ်ခင်ဗျာ
နိုင်ကုန်အိမ်မင်းမြန်တင်ပြသွားတာပါရှင် VOA မြန်မာပိုင်းစီစဉ်ကနေခုထုတ်လွှင့်ပေးနေတဲ့ညနေခင်းရေဒီယိုစီစဉ်ပြပြချင်းမှာပဲ VOA ရုံမြင်သံကြားစီစဉ်ကိုညနေ9:00နာရီနဲ့9:00နာရီခွဲထိတိုက်ရိုက်ထုတ်လွှင့်ပေးသွားအောင်ပါ Asia Set 7 ဂျိုရူကနေဖမ်းယူကြည့်ရှုနိုင်ကြပါရဲ့ရှင်ဒီကနေ့ညနေခင်းစီစဉ်တွေမကြခင်ပြီးဆုံးတော့မှာပါအခုကြန့်ရှိနေတဲ့အချိန်တွင်တင်ပြချင်းချုပ်ကိုမအေးသန္တာကျော်ကပြောပြပေးပါအောင်ရှင
် Sorry Arabia နိုင်ငံရဲ့မဟာမိတ်တွေနဲ့အတူကူဝိတ်နိုင်ငံကအီရန်နဲ့တန်တမန်ဆက်ဆံရေးဖြတ်တောက်လိုက်ပါတယ်အချင်းကရရှီယာဘာသာရေးခေါင်းဆောင်တို့ကို Saudi Arabia ကကွပ်မျက်လိုက်တာကြောင့်အီရန်နိုင်ငံမြို့တော်တေဟီရန်က Saudi တန်ရုံးကိုဒေါသထွက်နေတဲ့ဆန္ဒပြသူတွေဝင်ရောက်စီးနင်းတဲ့ဖြစ်ရပ်ပြီးမှအခုလိုမျိုးအီရန်နဲ့ဆက်ဆံရေးဖြတ်တောက်လိုက်တာဖြစ်ပါတယ်။တေဟီရန်မှာရှိတဲ့ကူဝိတ်တမ္မတ်ကြီးကိုဒီကနေ့ပြန်လည်ခေါ်ယူလိုက်တဲ့အကြောင်းနဲ့ Saudi အစိုးရရဲ့လုံခြုံရေးရာဆောင်ရွက်မှုအလုံးကိုကူဝိတ်နိုင်ငံအနေနဲ့ထောက်ခံတဲ့အကြောင်းကူဝိတ်အစိုးရပိုင်းသတင်းဌာနကကြေညာသွားပါတယ်။ American ပြည်အောင်စုမှာတနက်ကန်အကြမ်းဖက်မှုတွေကိုဟန်တားနိုင်မဲ့နီလန်းအစ်စ်တွေကိုသမ္မတဘရက်အိုဘားမားဒီကနေ့အိမ်ပြုတော်မှာဆွေးနွေးဖို့ရှိပါတယ်။သမ္မတအုပ်ချုပ်ရေးအမိန့်နဲ့တနက်ကင်ဆောင်မှုတွေကိုကန့်သတ်မယ်လို့သူပြောဆိုတာဟာဖွဲ့စည်းပုံပါအခွင့်အရေးကိုကျော်လွန်လှုံ့ဆော်တာမဟုတ်ဘူးဆိုတာကိုအမေရိကန်ပြည်သူတွေကိုရှင်းပြဖို့သမ္မတကကြိုးစားနေတာဖြစ်ပါတယ်။တရုတ်နိုင်ငံမှာအစုရှယ်ယာတွေအယောက်မှာ900ခန့်နှုန်းနှိပါဈေးကျပြီးတော့ကမ္ဘာတစ်လောကဈေးကွက်တွေပါလိုက်ပြီးတော့ဈေးတွေကျကုန်တဲ့နောက်တစ်ရက်မှာတော့အတက်ကျတိတ်မြန်တဲ့တရုတ်အစုရှယ်ယာဈေးကွက်မှာဈေးငြိမ်နဲ့ပိတ်သွားခဲ့ပါတယ်။ရှန်ဟိုင်းနဲ့ရှန်ဇန်မြို့တို့ကအင်္ဂါနေ့မှာဈေးအများကြီးအနေနဲ့ဈေးကွက်ဖွင့်ပြီးတော့နောက်ပိုင်းမှာ200ခန့်နှုန်းထက်ကျခဲ့ပေမဲ့လေဈေးကွက်ပိတ်ချိန်မှာတော့တနင်္လာနေ့ကပိတ်သွားတဲ့ဈေးနဲ့3.3ခန့်နှုန်းအတွင်းမှာပဲရပ်ပြီးတော့ဈေးပိတ်သွားတာဖြစ်ပါတယ်။တရုတ်မြန်မာနယ်စပ်နားမှာမြေမြုပ်မိုင်းပောက်ကွဲပြီးတော့တရုတ်နိုင်ငံသားတဦးထိခိုက်ဒဏ်ရာရခဲ့တဲ့အပေါ်မှာတရုတ်ကမြန်မာဘက်ကိုတရားဝင်ကန့်ကွက်ခဲ့တယ်လို့တရုတ်ဘက်ကပြောပါရယ်လူတဦးဒဏ်ရာရခဲ့တယ်လို့တရုတ်နိုင်ငံသားရဲ့ဌာနပြောခွင့်ရသူကပြောပြီးတော့ဘယ်နေရာမှာပောက်ကွဲခဲ့လဲဆိုတာတော့ပြောမသွားပါဘူးရှင
်တရင်ချင်းချုပ်ကမအေးသနာကျော်ကပြောပြပေးသွားတာပါဒီညနေအတွက်စီစဉ်ထုတ်လို့ရင်းမှုကကိုရနိုင်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Gardis Finance ဖြစ်ပါတယ် VOA American အသံညနေဖက်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်ည9:00-10:00လိုင်းဒိုမီတာ24 kHz 11.33 လိုင်းဒိုမီတာ25 kHz 11.965လိုင်းဒိုမီတာ53 kHz 9855နဲ့လိုင်းလမီတာ190ရောကနေတိုက်ရိုက်ထုတ်လွှင့်ပေးသွားအောင်ပါသောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျမ်းမာရှင်လမ်းပါစေရှင် VOA ကိုအားပေးနာစီနဲ့တို့လည်းအထူးပဲကျေးဇူးတင်ပါတယ်ကျွန်မနောက်ပါ
This program has come to you from the Voice of America, Washington.